မေလ28ရက်နေ့မနက်ကဂျပန်နိုင်ငံကာဝါဆာကီမြို့ကမူလာရန်ကျောင်းသားမှဓာတ်ထုတ်မှုအတွင်းသေဆုံးခဲ့သူတယောက်ဟာမြန်မာစကားကောင်းကောင်းပြောတတ်ပြီးမြမအရေးကျွမ်းကျင်သူဂျပန်တန်တမန်မစ္စတာဆာတိုချီအိုယာမာဖြစ်ပါတယ်။သူဟာဂျပန်မြန်မာဆက်ဆံရေးတိုးတက်ကောင်းမွန်အောင်ဆောင်ရွက်ခဲ့တဲ့အတွက်ဂျပန်ပြည်သူအတွက်ရောမြမပြည်သူတွေအတွက်ပါဆုံးရှုံးမှုတစ်ခုဖြစ်တယ်လို့ဂျပန်နိုင်ငံဆိုင်ရာမြမတန်ယုံကသတင်းထုတ်ပြန်ထားပါတယ်။ဒီအကြောင်းကိုရဲမင်းထွန်းကပြောပြပါမယ်ရှင်
။တိုကီမြို့အနီးကာဝါဆာကီမြို့ခရီးတက်စကတ်လေမူလာရန်ကျောင်းအနီးမှာလူတဦးကအရှေ17လက်မရှိဒါနလက်ကန်ဆောင်ပြီးကျောင်းသူကျောင်းသားတွေကိုတိုက်ခတ်ခဲ့ရမှာ17နှစ်အရွယ်ဟာနာကိုကိုရီပါရှင်မြည်ကြီးမင်းကလေးတဦးနဲ့အသက်39နှစ်အရွယ်မစ္စတာဆာတိုချီအိုယာမာတိုက်ဆုံးခဲ့တယ်လို့တခြား18ဦးလည်းတရားရရှိခဲ့ပါတယ်။အသက်52နှစ်အရွယ်ရှိတဲ့ဒါထိုအကြံဖက်တိုက်ခတ်သူရူချီအီဝါဆာကီဟာလည်းသူ့လက်ပင်သူထိုးပြီးအဆုံးစီရင်ခဲ့တယ်လို့ဂျပန်အာဏာပိုင်တွေကပြောပါတယ်။ဒီအဖြစ်ပြည်နယ်ပတ်သက်ပြီးဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကအခုလိုဝန်ထမ်းစကားပြောကြားခဲ့ပါတယ
်။幼い子供たちが被害に遭ったことに強い憤りを
ဓာတ်တော်ခံရသူတွေထဲမှာလူမမယ်ကလေးငယ်တွေပါဝင်နေတာကြောင့်ဒါဟာနာကြီးစရာနဲ့အခန့်ကြီးမခန့်သာဖြစ်စရာကောင်းတဲ့အဖြစ်အပျက်တစ်ခုပါ။တည်ဆုံးသူတွေအတွက်ကျွန်တော်ဆုတောင်းပေးနေတယ်လို့သူတို့ရဲ့မိသားစုအတွက်လည်းဝန်ထမ်းစကားပါခြင်းပါတယ်
။ဆရမရန်ကျောင်းသူဟာနာကိုကူရီပါချီနဲ့အတူတည်ဆုံးခဲ့ရတဲ့မစ္စတာဆတ်တိုချီအိုယာမာဟာသူ့ရဲ့ကလေးကိုကျောင်းပို့ဖို့အတွက်ဓာတ်တော်ခံခဲ့ရတာပါ။သူကမြန်မာစကားကောင်းကောင်းပြောရတယ်လို့မြန်မာအရေးကျွမ်းကျင်သူတူလည်းဖြစ်ပါတယ်။လက်ရှိဂျပန်နိုင်ငံရဲ့ဝန်ကြီးဌာနကလက်ထောက်ညင်ကြားရေးမှူးတူလည်းဖြစ်ပါတယ်။သူတေဆုံးရတာနဲ့ပတ်သက်ပြီးဂျပန်နိုင်ငံရဲ့ဝန်ကြီးတာရိုကန်နိုကသူဟာပါရမီရှင်မြမအရေးကျွမ်းကျင်သူတူဖြစ်ကြောင်းမြန်မာနိုင်ငံဆိုင်ရာဂျပန်တန်ရုံမှတာဝန်ထမ်းဆောင်ခဲ့ပူကြောင်းနဲ့ဂျပန်နိုင်ငံရဲ့မြန်မာနိုင်ငံဆိုင်ရာတန်တမာရေးကိစ္စရပ်တွေမှာဥဆောင်မဲ့သူတူဖြစ်မျှော်လင့်ထားခဲ့ကြောင်းလည်းပြောပြပါတယ်။မစ္စတာအိုယာမာရဲ့တခြားအထက်လူကြီးတူဖြစ်ခဲ့ပူသူတူကတော့သူတေဆုံးမှုဟာဂျပန်နိုင်ငံရဲ့တန်တမာရေးကိစ္စရပ်တွေကိုထိခိုက်စေမှာဖြစ်ကြောင်းဂျပန်နိုင်ငံရဲ့ဝန်ထမ်းအားမှာမြန်မာရေးရာတာဝန်ခံဝန်ထမ်းနှစ်ဦးသာရှိပြီးအိုယာမာရဲ့ဌာနခွဲဟာအမြဲအလုပ်များနေလေရှိကြောင်းလည်းပြောပါရယ်။ဆာတူရှိအိုယာမာဟာ2013ခုနှစ်တုန်းကမြန်မာဒီမိုကရေစီကောင်ဆောင်ဒေါအောင်ဆန်းစုကြည်ဂျပန်နိုင်ငံကိုချစ်ကြည်ရေးခီးသွားခဲ့စဉ်ကနဲ့2014ခုနှစ်မှာဂျပန်နိုင်ငံရဲ့ဝန်ကြီးဖူမီယိုကီရှိဒါမြန်မာနိုင်ငံဝင်လာရောက်ပြီးဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံခဲ့ရမှာဇာကပြန်အဖြစ်ဆောင်ရွက်ခဲ့သူဖြစ်ပါရယ်။တေဆုံးသူအိုယာမာဟာမြန်မာဂျပန်ရင်းနှီးမှုနဲ့နိုင်ငံအကျိုးအတွက်ကြိုးပမ်းဆောင်ရွက်ပေးခဲ့သူဖြစ်တယ်လို့ဂျပန်မြန်မာယဉ်ကျေးမှုနဲ့ပြည်သူနေရအကြားဆက်ဆံရေးတိုးမြင့်အောင်ဆောင်ရွက်ပေးခဲ့သူတန်တမန်ကောင်းဖြစ်တယ်လို့ဂျပန်နိုင်ငံတိုကျိုမြို့မြန်မာတန်ရုံရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံဆိုင်ရာဂျပန်တာမတ်ကြီးအောင်တတက်ရှိဟီဂူချီကလည်းအိုယာမာဟာရည်ချင်းပြည့်မီသူနှိမ့်ချဖော်ရည်သူပါရမီရှင်စားတဲ့စကလုံးတွေအားလုံးနဲ့အကျုံးဝင်သူဖြစ်ပြီးတိတ်ကိုအားကိုရသူဖြစ်တယ်လို့လည်းပြောပါရယ်။အိုယာမာနဲ့သူ့ရဲ့ဇနီးနှစ်ဦးစလုံးဟာတိုကျိုတက္ကသိုလ်နိုင်ငံဘာသာဌာနခွဲကဘွဲ့ရခဲ့ကြပြီးဇနီးဖြစ်သူကလည်းမြမအရေးကိုစိတ်ဝင်တစားသိရှိသူဖြစ်တယ်လို့ပြောပါရယ်။အိုယာမာကွယ်လွန်သားတာဟာဆုံးရှုံးမှုတစ်ခုဖြစ်တယ်လို့ဂျပန်မှာရှိတဲ့မြန်မာလူမှုအတိုင်းအဝန်ကခံယူကြကြောင်းတိုကျိုမြို့ကမြမအရေးလှူရှာသူဦးကျော်ကျော်ဆိုးကပြောပါရယ
်။သူကအဲဒီကာဝါဆာကီမြို့မှာရှိတဲ့နိုပိုလီတိုဆိုတဲ့ယထာပူရနာမှာပူရီယာမူလာရန်ကျောင်းဆောင်ကိုကျေတကလီကျောင်းသွားတဲ့ဘတ်စကာကြီးရှိပါတယ်။အဲဒီဘတ်စကာကြီးမှာကလီရီယန်နေစီကျောင်းသွားဖို့ဆိုလို့ရှိရင်မလာဆောင်ရတယ်။သူတွေမှအဲ့နာမှာကလီရီနာမှာယန်နေရပါတယ်။ဆေးစကန်စကန်ဆေးလောက်ပဲရှားမှာနောက်ကျောင်းနေပြီးတော့ဒါနဲ့ကိုလုံးထိုးသွားလို့ဖြစ်ရတာပါ။မရှိပါမဆုံးပါ။ဒါပေမဲ့ကွန်မြူနတီနဲ့လည်းတိတိဆက်ဆံမှုလာနေများတယ်ဆိုတော့ကျွန်တော်ကကွန်မြူနတီတိုင်းဝန်ကြီးမှာလည်းပြည့်တွေ့မတရားလေးတွေကောင်းတယ်ကျွန်မမြတ်ဖြစ်ကြပါလေ
။အိုယာမာနဲ့လူမမဲចောင်းသားငယ်လေးတွေကိုဘာကြောင့်ဓာတ်နဲ့ထိုးရတယ်လဲဆိုတဲ့အကြောင်းရင်းကိုတော့အခုထိမသိရှိရသေးပါဘူး။ကာဝါဆကီမြို့တာဝန်ရှိသူတွေကဓာတ်နဲ့လိုက်ထိုးသူအီဝါဆကီဟာအသက်80ကျော်အရွယ်ရှိအတော်နဲ့ဦးလေးတို့နဲ့ကပ်နေသူဖြစ်ကြောင်းသူအလုံးမလုတာကြာပြီဖြစ်ကြောင်းသူဦးနဲ့နေလေးရှိပြီးသူ့ရဲ့မိသားစုစီကယာစွေကျူးလွန်နိုင်တဲ့တဲ့တခါမှမကြရကြောင်းအခုအဖြစ်ပြက်ပေါ်အံ့ဩတုန်လုံးမိကြောင်းပြောပါရခင်ဗျာ။